အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့ကလတန်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံပြည်သူလူထုအကျိုးရှိစေဖို့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအနေနဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ပေးပါလို့ရခိုင်နဲ့ချင်းလူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့မတ်ဆူမွန်ကတင်ပြပေးမှာပါ။
ဟုတ်ပါတယ်ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံပြည်သူလူထုရဲ့အကျိုးစီးပွားကိုအလေးထားဆောင်ရွက်ပါဆိုပြီးအိန္ဒိယနဲ့မြန်မာအစိုးရကိုအကြံပြုတောင်းဆိုထားတဲ့ခြေကျွင်ရင်နှုတ်ရခက်ပြည်သူအကျိုးပြုကလတန်စီမံကိန်းဖြစ်စေရေးဆိုတဲ့အစီရင်ခံစာတစ်စောင်ကိုရခိုင်မြေကြောင်းကွန်ရက်အဖွဲ့ကရခိုင်ချင်းလူခွင့်ရေးအဖွဲ့တွေနဲ့ဇွန်ဌာနေလူမျိုးနွယ်စုဖိုရမ်ကဇွန်လ17ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေအနေနဲ့ပွင့်လင်းမြင်သာမှုရှိဖို့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဒေသခံပြည်သူတွေပါအပြည့်အဝပါဝင်ခွင့်ရှိဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိစေဖို့နောက်သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေမရှိစေရေးအလေးထားတောင်းဆိုတာဖြစ်တယ်လို့ရခိုင်မြစ်ကြောင်းကွန်ရက်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးတွန်စွန်က VOA မြန်မာပိုင်းကိုပြောပါတယ်
။ဒီမှာပြည်ရဲ့အဓိကအစည်းအဆုံးပြည်နယ်ထဲကဒီနေ့နှစ်ခုဖြစ်တဲ့ကျွန်တော်တို့ချင်းပြည်နယ်နဲ့ခိုင်ပြည်ထဲကပေါ့လေဒေသခံလူထုတွေရဲ့ကွန်ပျူတာတိုးတက်ဆိုင်ရာကိစ္စအတွက်လုပ်တယ်ဆိုပြီးတော့မှအိန္ဒိယအစိုးရဘက်ကလည်းအဲ့လိုမျိုးအစီအစဉ်ရှိတယ်ပေါ့တစ်ဖက်မှာလည်းပဲနှစ်ဖက်ဆိုရာတော့ကျွန်တော်တို့စီးပွားရေးခွင့်လန်းတွေပဲတွေ့ဆက်လာရေးကိစ္စပေါ်မှာလုပ်တာဖြစ်ပါတယ်။ဒါပေမဲ့လို့ကျွန်တော်တို့လက်တွေ့မှာကြားတဲ့အခါကျတော့ဒီအပေါ်ကိုလာမှုဒီဘူးလားဆိုတော့ကျွန်တော်တို့ကလေ့လာတွေ့ကြည့်ချက်တွေကိုတင်ပြခြင်းဖြစ်ပါတယ်။ဒီကဒေသခံလူထုတွေရဲ့ကွန်ပျူတာတိုးတက်ရေးကိုဖြစ်စေခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ရခင်အတွေ့အကြုံဟောင်းတွေကိုနော်မဖြစ်စေဖို့အတွက်ကျွန်တော်တို့အခုလည်းပဲကျွန်တော်တို့ဒီတွေ့ကြည့်ချက်တွေမှာအဲ့လိုမျိုးလူခွင့်ရချုပ်ပေါင်းတောင်းတဝန်းခြင်းပစ္စည်းအနစ်နာမှုတွေကိုတွေ့နေရတဲ့အတွက်ဒါကိုတင်ပြခြင်းဖြစ်ပါတယ်
ဒီစီမံကိန်းမစတင်ခင်မှာပဲစီမံကိန်းတလျှောက်ဖြစ်လာနိုင်တဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနောက်လူမှုရေးနဲ့ကျန်းမာရေးကိုတက်ရောက်လာစေမဲ့အခြေအနေတွေကိုအရင်လေ့လာဆန်းစစ်သင့်ပြီးတော့ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုတာဝန်ရှိတဲ့သူတွေအနေနဲ့လူထုကိုအသိပေးသင့်တယ်လို့ဒီအစီရင်ခံစာမှာထောက်ပြပြောဆိုထားပါတယ်မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအနောက်ကျဆုံးနဲ့လမ်းမဆက်သွယ်မှုအခက်ခဲဆုံးလို့စစ်တမ်းတွေကဖော်ပြထားတဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့ရခိုင်ပြည်နယ်ကိုအိန္ဒိယနိုင်ငံနဲ့ဆက်သွယ်မဲ့ကလတန်ဘတ်ဆောင်စီမံကိန်းကိုအခုဆိုရင်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်200ကျော်ကုန်ကြမဲ့ဒီစီမံကိန်းဟာ2015ခုနှစ်မှာပြီးစီးနိုင်မှုမျှော်မှန်းထားပါတယ်။ဒီစီမံကိန်းဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားပြည်တွင်းရေကြောင်းလိုင်းနဲ့အဝေးပြေးကုန်လမ်းပို့ဆောင်ရေးစနစ်တွေကိုဆောင်ရွက်မှာလည်းဖြစ်ပါတယ်။အိန္ဒိယအရှေ့မြောက်ဘက်မီဇိုရန်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့ချမ်းဘင်္ဂလားပင်လယ်အော်မှာရှိတဲ့ရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုဆက်သွယ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေချင်းပြည်နယ်ပလဝမြို့ကိုဖြတ်ပြီးတော့ရေကြောင်းလမ်းကိုအသုံးပြုပြီးကုန်ပစ္စည်းတွေကိုတည်ယူပို့ဆောင်ကြမှာဖြစ်ပါတယ်။ချင်းပြည်နယ်တွင်မှစီမံကိန်းတွင်တိဆောက်ဆဲအဝေးပြေးလမ်းတွေကိုသုံးပြီးတော့အိန္ဒိယနဲ့မြန်မာနယ်ဆက်ကုန်သွယ်ရေးတွေကိုလည်းဆောင်ရွက်မှာဖြစ်ပါတယ်။ဒီလိုမျိုးဒီလမ်းမဆက်သွယ်ရေးခက်ခဲလာတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်ကလူမှုတွေအမှန်တကယ်အကျိုးဖြစ်ထွန်းစေဖို့တပ်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့အလေးထားဆောင်ရွက်ဖို့ကိုလည်းချင်းလူအခွင့်အရေးအဖွဲ့ကဆက်လိုက်စာအုပ်လင်းကတောင်းဆိုအကြံပြုပါတယ်
ကျွန်တော်တို့အဓိကဖြစ်ချင်တာတော့ဒီလုပ်ငန်းကိုဒီဆက်ပြီးတော့မလုပ်ခင်မှာစီးပွားရေးအရာပဲဖြစ်ဖြစ်ဒီလူမှုရေးကနဘက်ဖြစ်ချက်အဲ့ဒါအကျိုးတက်ရောက်စေမဲ့ပြည်သူတွေကဘယ်လိုအကျိုးတက်ရောက်မှုခံစားမလဲဆိုတဲ့ဟာဆန်စစ်တာမျိုးတို့မလုပ်ရသေးပါဘူးအာ social impact assessment တို့အာ environmental impact assessment တို့အာလုပ်တာကျွန်တော်တို့မတွေ့ရသေးပါဘူးအဲ့ဒါကြောင့်ဒါတွေကိုလုပ်ပြီးမှတကယ်လို့များအာစူးကျူးများတွေ့ရှိချက်များရှိလို့ရှိရင်အဲ့ဒီစူးကျူးဒီအစိုးရအနေနဲ့ရည်ရှိအတွက်မှာပေါ့နော်ဘယ်လိုများဆောင်ရွက်နိုင်မလဲအဲ့ဒါကိုစူးကျူးနေအောင်ပြည်သူတွေကအကျိုးအကောင်းကျိုးတွေအများများခံစားနိုင်အောင်ဘယ်လိုလုပ်နိုင်မလဲဆိုတော့ assessment ဒီစုံစမ်းစစ်ဆေးမှုတွေတို့အရင်လုပ်တင်တယ်လို့ကျွန်တော်တို့တို့ကအကြံပြုချင်ပါတယ
်ကလဒန်စီမံကိန်းတခြားဒေသခံပြည်သူတွေရဲ့မြေယာသိမ်းဆည်းခံရမှုတွေအတင်းအဓမ္မအိမ်ယာချွေပြောင်းမှုတွေနောက်ယဉ်ကျေးမှုအမွေအနှစ်တွေပျက်စီးမှုတွေကြုံလာခဲ့ရတဲ့အပေါ်မှာလည်းထောက်ပြပြောဆိုထားပါတယ်ဒါကြောင့်မြန်မာနိုင်ငံတွင်းလှုပ်ဆောင်နေတဲ့အကျိုးတူစီမံကိန်းတချို့လိုမျိုးဒေသခံပြည်သူတွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်ရလေအောင်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့မကျေနပ်မှုတွေနဲ့ကန့်ကွက်တာမဟုတ်ဘဲလူမှုအကျိုးစီးပွားကိုရှေ့ရှုဆောင်ရွက်ဖို့အိန္ဒိယအစိုးရနဲ့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်တယ်လို့ရခိုင်မြစ်ကြောင်းကွန်ရက်အဖွဲ့ကဆိုပါတယ်ဂျွန်လ17ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ဒီကလတန်စီမံကိန်းအစီရင်ခံစာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံခြားသတင်းတောင်များအသင်းမှသတင်းစာရှင်းလင်းပွဲတရက်ကိုကျင်းပခဲ့ပါတယ်